အင်းရနိုင်ငံတွင်ဖြစ်သွားခဲ့တဲ့အကြမ်းဖက်တိုက်ခတ်မှုကိုဥဆောင်ခဲ့သူလို့တန်တရားရှိခံထားရသူပါကစ္စတန်အစ္စလာမစ်ခေါင်းဆောင်ကသူတို့အဖွဲ့အနေနဲ့2018ခုနှစ်မှာကျင်းပမဲ့ဒေသန္တရနဲ့နိုင်ငံလုံးဆိုင်ရာပြည်သူ့လူတော်ရွေးကောက်ပွဲတွေမှာဝင်ရောက်ရှင်ပြန်သွားမယ်လို့ပြောပါတယ်။ဂျမတ်ဦးဒါဝါ
JUD အဖွဲ့ခေါင်းဆောင်ဟာဖစ်မူဟာမက်ဆာယစ်ကလာဟောမြို့မှာတရင်တော့ဒီကိုတင်းတင်းငွေနေကအဲ့လိုပြောကြားလိုက်တာပါ။အမေရိကန်ပြည်ထောင်စုကအဲ့ဒီ JUD အဖွဲ့ကိုအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားတာပါ။သူတို့ဟာနေသူဟာနေအကျေကျုံနဲ့တနစ်ကြာထင်းထင်းခံထားရာကမကြတဲ့ရဲ့ပိုင်းအတွင်းကပဲပြန်လွတ်လာတာဖြစ်ပြီးပါကစ္စတန်ရဲ့ရွေးကောက်ပွဲစနစ်ကိုအစဉ်တစိုက်ဝေဖန်ပြော တွေကိုထောက်ပံ့ပေးနေတယ်လို့သူ့အနေနဲ့စွပ်စွဲခံနေရတာဖြစ်ပြီးအမေရိကန်6ဦးပါဝင်လူပေါင်း166ဦးသေဆုံးခဲ့ရတဲ့အိန္ဒိယနိုင်ငံမွန်ဘိုင်းမြို့ကဟိုတယ်တစ်ခုကို2008ခုနှစ်ကအကြမ်းဖက်ဝင်ရောက်တိုက်ခိုက်မှုကိုဦးဆောင်ခဲ့သူလို့တန်တရားရှိခံနေရသူဖြစ်ပါတယ်